အမေရိကန်ပြည်အောင်စုမယ်လန်ပြည်နယ်ကဘော်တီမိုတံတားကိုဝင်တိုက်ခဲ့တဲ့ကုန်တင်သင်းမော်ရဲ့ပိုင်ရှင်တဲ့မန်နေဂျာတို့ကိုအမေရိကန်တရားရေးဌာနကဗုဒ္ဓဟူးနေ့မှာတရားစွဲဆိုလိုက်ပါတယ်။ဘော်တီမိုမြို့ရဲ့စိတ်ကမ်းပြန်လဲဖွင့်လှစ်ရေးနဲ့ရေအောက်ကအပြည့်အစည်းတွေကိုရှင်းလင်းရေးအတွက်အစိုးရကဒေါ်လာတန်း100ကျော်သုံးခဲ့ရတာကိုပြန်ရဖို့တရားစွဲဆိုမှုလည်းဖြစ်ပါတယ်။ဒါလီကုန်တင်တင်မော်မှာလျှက်စစ်နဲ့ဆက်ပိုင်းဆိုင်ရာထိမ့်သိမ့်မှုကိုဖြစ်တယ်လို့လှုပ်ထားတာကြောင့်စွန့်အင်ပြတ်တောက်သွားပြီး Francis Scott Key Bridge တံတားကြီးရဲ့တောက်တိုင်စီကိုလမ်းချောင်းပြောင်းသွားရတာဖြစ်တယ်လို့ Maryland ပြည်နယ်တရားစွဲဆိုမှုမှာဖော်ပြထားပါတယ်။ရှောင်းလွဲနိုင်ရဲနဲ့ဖြစ်ခဲ့ရတဲ့အဖြစ်ဆိုးကြီးလို့လည်းတရားစွဲဆိုချက်ကဖော်ပြပါတယ်။ဒါလီတင်မော်ရဲ့ပိုင်ရှင် Grace Ocean Private Limited နဲ့စီမံခန့်ခွဲတဲ့ Synergy Marine Group တို့ကိုအမှုဖွင့်လိုက်တာဖြစ်ပြီးဒီလုပ်ငန်းကြီးနှစ်ခုလုံးကစင်ကာပူကဖြစ်ပါတယ်။ရေလမ်းကြောင်းရှင်းလင်းမှုကုန်ချစည်နဲ့ဘော်တီမိုးစိတ်ကပ်ပြန်လည်ဖွင့်လှစ်တဲ့ကုန်ချစည်အတွက်အမေရိကန်အခွန်တန်းပြည်သူတွေကကြားခံရတာမဟုတ်ဘဲတရားကြီးကိုဝင်တိုက်စေခဲ့တဲ့ဒီကုမ္ပဏီတွေကအသေးအချာကြားခံစည်ရတရားရဌာနကကြိုးပမ်းနေတဲ့အကြောင်းရှင်းနေချုပ်မာရစ်ဂါလန်ကကြေညာချက်မှာပြောဆိုထားပါတယ်ရှင်။